မြန်မာနိုင်ငံနဲ့ထိတွေ့ဆက်ဆံရမှာစရုပ်ထုတ်ရေးအဖွဲ့တွေမဟုတ်ဘဲအတိုက်ခံတွေနဲ့ပါအာဆီယံဘက်ကတိုက်ရိုက်ထိတွေ့ဆက်ဆံမှုလုပ်ပြီးဒါဟာမြန်မာနိုင်ငံအတွက်အကြမ်းဖက်မှုတွေဆုံးသက်ရေးအတွက်အရေးကြီးကြောင်းဖိလစ်ပိုင်သမ္မတဖာဒီနန်မာကုစ်ဂျူနီယာကမနေ့က ABS-CBN ညွှန်သံကိုပြောဆိုပါတယ်မြန်မာနိုင်ငံနဲ့ဘယ်လိုထိတွေ့ဆက်ဆံမလဲဆိုတဲ့ကိစ္စပေါ်အာဆီယံအဖွဲ့ဝင်နိုင်ငံတွေကြားထိပ်သီးအစည်းအဝေးပွဲတွေသဘောထားအမျိုးမျိုးကွဲလွဲခဲ့တဲ့အကြောင်းသူကဆိုပါတယ်မြန်မာနိုင်ငံကိုအဖွဲ့ဝင်ဖြစ်ထုတ်ပေးဖို့အဖွဲ့ဝင်နိုင်ငံတချို့ကအဆိုပြုနေပြီးအစည်းအဝေးတွေမှာမဖိတ်ကြားတော့ဘူးပြောဆိုတာမျိုးလည်းရှိခဲ့တယ်လို့သူကပြောပါတယ်ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကတော့မြန်မာနိုင်ငံရဲ့သဘောထားမပါဘဲအဖွဲ့ဝင်ဖြစ်ကထုတ်ပေးရေးဆုံးဖြတ်ချက်ကအဖွဲ့ဝင်နိုင်ငံတွေအကြညီညွတ်ရေးကိုတောင်းဆိုထားတဲ့အာဆီယံပြည်ရင်းစာရန်ပါအချက်တွေကိုချိုးဖောက်အောင်ရောက်တယ်လို့ပြောဆိုတော့ကိုမနေ့ကထုတ် The Phnom Penh Post သတင်းစာမှာအရေးသားထားပါတယ်မြန်မာရေးဖြစ်ရှင်းနိုင်အောင်တကားဆက်ဖွင့်ထားဖို့လိုတယ်လို့ပြောဆိုပြီးမြန်မာနိုင်ငံအတွက်ပဋိပက္ခတွေဖြစ်နေကြတဲ့သက်ဆိုင်ရာအဖွဲ့အစည်းတွေအားလုံးအတူတကွလက်တွဲဖြေရှားတာကိုအာဆီယံအနေနဲ့လိုလားတဲ့အကြောင်းဝန်ကြီးချုပ်ဟွန်ဆန်ကပြောပါတယ်ထိပ်သီးစည်းဝေးတက်ရောက်ခဲ့တဲ့အာဆီယံခေါင်းဆောင်တွေကတော့မြန်မာရေးအာဆီယံသဘောတူညီချက်၅ရပ်တိုးတက်မှုရှိသလောက်ဖြစ်နေတာမို့ဒီလောက်အချိန်ကာလသတ်မှတ်ချက်ထားပြီးလက်တွဲကြကြခိုင်မာအောင်ဆောင်ရွက်ဖို့လိုအပ်တယ်လို့ဆုံးဖြတ်သဘောတူခဲ့ကြပါတယ်